မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မျိုးတွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာထူးထူးရွေးကောက်ပွဲတွေမကြခင်ရပ်ပိုင်းတွင်ကျင်းပတော့မှာဖြစ်သလိုဒီရွေးကောက်ပွဲမှာအမျိုးသမီးလွှတ်တော်ကိုစလေလောင်တထောင်ကျော်ပါဝင်ရှင်ပြိုင်ဖို့ရှိနေပါတယ်။ဒီလိုရှင်ပြိုင်ကြမယ်ကိုစလေလောင်တွေထဲမှာပပေးတမ်းမျိုးနဲ့ပြည်သူလွှတ်တော်နေရာအတွက်လူ့ကောင်တစ်ဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်မဲ့မတ်ဤတင်စာမောင်ကတော့အသက်အငယ်ဆုံးအမျိုးသမီးလွှတ်တော်ကိုစလေလောင်တစ်ယောက်ဖြစ်ပါတယ်။လူငယ်မျိုးသမီးတယောက်ရဲ့ရွေးကောက်ပွဲနိုင်ငံရေးအတွေ့အကြုံကြုံတွေ့ရတဲ့စိန်ခေါ်မှုအခက်အခဲဘယ်လိုနိုင်ငံရေးအိမ်မက်တွေနဲ့ဒါရီကိုကြော်ဖြတ်ဖို့ကြိုးစားနေတယ်လဲစူရာတွေကိုမဲဟိတင်စာမကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင
်ကျမကကျောင်းသားသမဂ္ဂနဲ့မှာကျောင်းသားလှုပ်ရှားမှုလေးရင်းနှီးခဲ့ရင်းနှီးခဲ့ပြီးတော့ကျမဒီနောက်ပိုင်းစဉ်းစားရဲကျောင်းသားနိုင်ငံရေးကိုပဲဆက်သွားမလားပေါ့ကျမမဟုတ်ဒီပါတီချင်းဝင်ကျမဒီနိုင်ငံရေးတမန်ပြောင်းဖြစ်လှုပ်ရှားမလားကျမစဉ်းစားတဲ့အခါကျတော့ကျမဒီလူ့ကောင်တဲ့ဒီမိုကရက်တစ်ပါတီနဲ့ကျတော့ကျမတို့ဟိုကျောင်းသားလှုပ်ရှားမှုတွေထားလေရင်းနှီးတယ်ရင်းနှီးတဲ့အခါကျတော့ဒီပါတီချင်းဝင်ဖြစ်သွားတယ်ဝင်ဖြစ်သွားတော့မှနိုင်ငံရေးကိုဆက်ပြီးလှုပ်ရှားဖြစ်တယ်ပေါ့နော်အတိကကတော့ဒီညီမတို့ဒီအောက်ပြင်မှာဖြစ်နေတဲ့အတန်လေးအားလုံးကိုလွတ်တော်ထဲမှာပြင်ပြချင်တယ်။အခုလွတ်တော်ရဲ့ရောက်နေလွတ်တော်အမတ်တရားလဲညီမတို့အတန်လေးကိုဘာမှပြောပြချင်းမရှိဘူးထုတ်ဖို့ပြောကြားချင်းလည်းမရှိဘူး။ဒီအခါကျတော့ညီမဒီကိစ္စအတွက်ရေကောက်ွယ်ဝင်မှုတက်ပြင်းနေရနက်နက်လောက်ရှိပေါ့။ဒီညီမအသက်ကလည်းမပြည့်တဲ့အခါကျတော့ဒီတစ်ခေါက်မှာတော့ကျမအသက်လည်းပြည့်သွားတဲ့အခါကျတော့ဒီတစ်ခေါက်ရေကောက်ွယ်ရဝန်ပြန်ဖြစ်တာ။
ကျမတို့မကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အသက်အငယ်ဆုံးအမျိုးသမီးလွတ်တော်ကိုစလေလောင်မတ်ဤတင်စာမောင်ပြောသွားတာပါ။မတ်ဤတင်စာမောင်ဟာကုလနိုင်ငံရေးပါတီတစ်ခုမှပါဝင်မလှုပ်ရှားခင်တုန်းကတော့မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့လှုပ်ရှားခဲ့တဲ့အမျိုးသမီးလူငယ်တစ်ယောက်ဖြစ်ပါတယ်။ရတနာပုံကျောင်းသားသမဂ္ဂရဲ့ပထမဆုံးအမျိုးသမီးဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးသူဖြစ်တယ်လို့2015ကျောင်းသားသပိတ်မှာဦးဆောင်ပါဝင်ခဲ့တဲ့အတွက်တစ်နှစ်ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရသူလည်းဖြစ်ပါတယ်။လရှိမှာတော့လူ့ကောင်တစ်ဒီမိုကရက်တစ်ပါတီလူငယ်အဖွဲ့ကိုဦးဆောင်နေတယ်လို့ပါတီတစ်ခုလုံးရဲ့ဦးဆောင်ကဏ္ဍမှာလည်းပါဝင်နေသူဖြစ်ပါတယ်။အသက်26နှစ်အရွယ်မတ်ဤတင်စာမောင်အတွက်ဒီနှစ်2020ပြည့်ရွေးကောက်ပွဲကတော့ပထမဆုံးအချိန်ဝင်ပြိုင်ခွင့်ရတဲ့ရွေးကောက်ပွဲပါ။ငယ်ရွယ်သူတယောက်လည်းဖြစ်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်တချို့လူတွေရဲ့အမြင်မှာခြံလက်ထားလို့ဓာရီတွေ့ရတယ်လို့မတ်ဤတင်စာမောင်ကပြောပါတယ်။
ကျမကကိုဟာကို25နှစ်ပြည့်ပြီဝင်ဆိုင်လို့ရတဲ့အရင်မလို့ဝင်ဆိုင်နေဆိုပေမဲ့တခြားလူမျက်လုံးတွေမှာတော့ကျမကခလေးလိုပဲမြင်တယ်။ကျမဖော်ရဲပြပြောကျမမူဝါဒကြီးဘယ်လိုကောင်းအောင်ပဲပြပြောသူတို့ထင်မှာခလေးတစ်ယောက်ကလာပြီးစကားပြောနေရပဲထင်လား။ဟက်ပြီးအသေးကြုံကြည့်ပါအောင်ပေါ့အမတော်တယ်ဟုတ်တယ်။ဒါပေမဲ့ဒီခေါက်မှာတော့တခြားလူကြီးတွေကိုပဲရွေးလိုက်အောင်ပဲပေါ့ဒီလိုလူငယ်တွေကတော့25မှာပြိုင်လဲကိစ္စမရှိဘူး။အဲ့လိုမျိုးမဲဆန္ဒရှင်တွေရဲ့အမှတတိယစကားတွေအလိုတက်တက်လာတာမျိုးရှိတယ်။ဒါပေမဲ့တချို့ကြတော့လည်းအမှငယ်ငယ်ရွယ်နဲ့အမှဒီလိုနေရာမျိုးရောက်လာတဲ့အတွက်တော်ရဲလို့ပြောရမျိုးရှိတယ်။လက်ကန်ချူရိုင်းလည်းရှိတယ်။အဲ့လိုအကောင်ဆိုးကဒွန်းတွဲနေတယ်။ဒါပေမဲ့ဟောငယ်တဲ့ခါကျတော့မိန်းကလေးလည်းဖြစ်တဲ့ခါကျတော့မှကျမဘာလဲပြောပြောပတ်ဝန်းကျင်ကျတော့နည်းနည်းဩဇာမသိတယ်လို့ဖြစ်တာပေါ့
။ဒီလိုအမြင်တွေခွဲခြားဆက်ဆံတာတွေကြုံရပေမဲ့လို့ဒါရီကိုသူ့အတွက်အခက်ခဲတားဆီးအဖြစ်မတ်ဤတင်စာမောင်ကမမြင်ပါဘူး။ဒါဆိုရင်ဘလူရာတွေကအတိတ်အခက်ခဲတွေဖြစ်နေတာပါလေ
ကျမရဲ့ဟာလူငယ်ဖြစ်လို့အမျိုးသမီးဖြစ်လို့ဆိုရင်ဟာအခက်ခဲလို့တော့မမြင်ဘူးဟုတ်လေကျွန်တော်တို့ပါဝင်ချင်ကျွန်တော်အာရှမှာကျင်လဲပြန်ကြည့်လိုက်အခုဆိုခိုင်းကျောင်းသားလှုပ်ရှားမှုဆိုရင်ကျောင်းသားတွေပဲဥဆောင်နေရတယ်အကောင်ကောင်လှုပ်ရှားမှုတွေလည်းကျောင်းသားတွေတက်လာဆောင်မြန်မာပြည်ရဲ့ဒီနိုင်ငံရေးဖြစ်ချင်နေမှာလဲကျောင်းသားလူငယ်အများကြီးပါတယ်ဆိုတော့ဒီဟာတော့အခက်ခဲလို့တော့မမြင်ဘူးဒါပေမဲ့အခက်ခဲပါလဲဆိုတော့လက်ရှိနိုင်ငံရေးဖြစ်နေအခင်းချင်းရတော့အခက်ခဲပဲကျမတို့အခုချိန်ဝင်ပြန်ရတာကိုယ်စားလှယ်ချင်းချင်းပြန်ရတာဖြစ်မနေဆိုတော့ကျမတို့ကပါတီရဲ့ပုံရိပ်တစ်ခုနဲ့ပြန်ရတယ်လို့ပါတီခေါင်းဆောင်တယောက်ရဲ့ပုံရိပ်နဲ့ပြန်ရတာဖြစ်နေတဲ့အခါကျတော့ကျမတို့ကကိုယ်မဲဆန္ဒနယ်ထဲမှာရှိတဲ့ကိုယ်စားလှယ်လောင်းချင်းချင်းပြန်ရတာဖြစ်နေတဲ့အခါကျတော့မှတခြားကိုယ်စားလှယ်လောင်းကဘာမှမလုပ်ဘဲနဲ့ဒီအချိန်မှာထိုင်နေရဆိုတော့ကျမတို့ကဆယ်ဆကြိုးစားရတာနောက်တစ်ခုကကျမတို့ဆိုရင်အမှပုံဖြတ်ခံထားရတဲ့အရာတွေအများကြီးရှိတယ်ကျမတို့ပါတီကကျမတို့လိုဒီလူငယ်မျိုးဆက်တစ်တည်းဒီပါတီငယ်လေးတွေကတက်လာရင်ကိုယ်စလဲလောင်းနေဆိုရင်လည်းသူတို့မဲပေးလိုက်လို့ရှိရင်မဲကွဲသွားမယ်လစ်တော်ရဲမှာညွန့်ပေါင်းဖြစ်လို့မရဘူးဆိုတော့အဲ့လိုမျိုးလေးဝါရဖြတ်ခံထိုင်ရတယ်ကအများကြီးဖြစ်နေတဲ့ခါကျတော့ဒီနိုင်ငံရေးအချင်းချင်းကြီးကိုကြော်ရတာအရင်ခက်တယ်
မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအနေအထားမှာပြည်သူတွေအကြားထောက်ခံမှုရရှိပြီးသား ဩစာရှင်ဝါကြီးမားတဲ့နိုင်ငံရေးပါတီတွေကိုကျော်လွန်အနိုင်ရဖို့ဆိုတာပါတီငယ်လေးတွေကကိုယ်စားလှယ်လောင်းတွေအတွက်ကတော့လွယ်ကူတဲ့ကိစ္စမဟုတ်ပါဘူး။ပါတီကြီးတွေကနေဝင်ပြရင်လွတ်တော်အမှတ်ဖြစ်နိုင်ချေပိုများပါလျက်နဲ့မိသင်္ဆာမောင်အနေနဲ့လွတ်တော်ကိုယ်စားလှယ်နေရအနည်းငယ်သာဝင်ပြနိုင်တဲ့နိုင်ငံရေးပါတီငယ်တစ်ခုကနေဒါကြောင့်ပါဝင်ရှင်ပြန်ဖြစ်တာပါလေ။
ပါတီကိုပြန်ကြည့်လိုက်တဲ့အခါကျတော့လူငယ်အတွက်တိချလွတ်လပ်ခွင့်ပေးထားတယ်။ပါတီကလည်းလူငယ်အတွက်အားကြောင်းမှလွတ်လွတ်လပ်လပ်လှောင်ရအောင်ကြိုက်တယ်။ဆိုတော့ပါတီကကြောင့်လူငယ်အတွက်အဲ့အာမခံချက်ရှိရဲ့လွတ်လပ်မှုနဲ့ပတ်သက်ပြီးအာမခံချက်ရှိရဲ့နောက်တစ်ခုပါတီရဲ့ ပထမပါတီနဲ့ဒီမှာနဲ့ဒီအားသာချက်ကြရရှိမှာလေဒါပေမဲ့ကိုနဲ့ကြတော့မကိုက်ဘူးထင်တယ်ဥမာချပါတီကြီးဆိုချင်းချုံမှုတအားကြီးရဲ့လို့ထင်တယ်လူငယ်တွေအပေါ်မှာလူငယ်တွေကအရေးချင်းဘလောက်ပဲရှိရှိအရှိကိုထွက်မလာနိုင်ဖြစ်တာပတိပါတီကြောင့်အဲ့လိုမဟုတ်ဘူးအခုကလူငယ်တွေအတွက်ကိုတာချီရဲ့ဒီမှာဥမာကျွန်မဆိုရင်ဒီပေါင်းတဲ့လူငယ်မှာစက်စက်အုတ်ခတ်တောင်ဖြစ်တဲ့အတွက်ပါတီမှာကျွန် ပါတီမွာတာအိမ်သွားရင်တော့အဆင်ပြေအဲ့ဒါကြောင့်မလို့ကျွန်မဒီပါတီကိုကြည့်ချင်လိုက်တာ။ဒါမဲ့ရွေးကောက်ပွဲမှာအနိုင်ရဖို့အပြည့်အဝမျှော်လင့်ထားတယ်လို့လည်းမအီးတင်ဆောင်မောင်းကပြောပါတယ်။တကယ်လို့လွတ်တော်မတ်တယောက်ဖြစ်လာရင်တိုင်းပြည်အတွက်ဘယ်လိုလုပ်ငန်းစဉ်တွေချမှတ်လုပ်ဆောင်ဖို့ပြင်ဆင်ထားပါလဲ။ဟုတ်ကဲ့ကျွန်မတင်ပြထားတဲ့နိုင်ငံရေးအစီအစဉ်တွေရှိရဲ့ကျွန်မတ တော်ရဲမှာတိချအစတစ်ခုပြန်တင်တယ်ပြန်တင်မှာအဲ့ဒါကို50ရာခိုင်နှုန်းကျော်တာ6ခန်းနေဆိုရင်ဒါကျွန်တော်တို့လူဆန္ဒခိုင်ဒီပွဲနဲ့ပြန်ပြောမှ point ကိုချိန်ခံဦးလေအစ်စ်ပြန်ရေးမယ်ဆိုတဲ့အဆိုပေါ့နော်နောက်ဆိုတစ်ခုကတော့ဒီအကယ်၍အဲ့လိုမလုပ်နိုင်ခင်ဘူးဆိုရင်ကျွန်တော်တို့ဒီတက်မတော်ဒါလူတော်ကိုဆိုလဲ short ချရဲ့အဆိုပေါ့ဒီကျွန်တော်တို့ပြည်ဦးလက်တော်မှာတက်မတော်ဒါက130ဦးထက်မပိုတော့တက်မတော်ဒါဦးရေးဆိုရေးထားတယ်ဆိုတော့130ဦးထက်မပိုတာဆိုရင်ကျွန်တော်တို့130ဦးထက်ရောလို့ရတယ်အနည်းဆုံး1ယောက်ဖြည့်လို့ရတယ်ဆိုတော့ဒီတက်မတော်ဒါကိုဆိုလဲဦးရေး short ချရဲ့ဆိုရင်ကျွန်တော်တင်မှုရှိရဲ့နောက်တစ်ခုကတော့နိုင်ငံအုပ်ပြည်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်လည်ပြင်ဆင်တဲ့အရာတွေဒါကတော့ကျွန်မမင်းဆန္ဒနယ်ပေါ့တနိုင်းကံလုံးမှရှိတဲ့နိုင်ငံသားတွေအတွက်ပေါ့ကျွန်တော်တို့နိုင်ငံအုပ်ပြည်နဲ့ပတ်သက်မှတရှိမှုအခွင့်အရေးဆန္ဒချင်ညွှန်းနေလည်းညအောင်လို့ကျွန်မပြန်လည်ပြင်ဆင်ဖို့အတွက်ကျွန်တော်လှုပ်ထားတာရှိတယ်ပေါ့
တကယ်လို့တော်တွေကိုမရောက်ရင်လေဒီလိုကိစ္စတွေကတိုင်းပြည်အတွက်အပြောင်းလဲလုပ်ဖို့လိုအပ်တဲ့အရာတွေဖြစ်တာမို့တွတ်တော်ပြင်ပကနေလည်းဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့မတ်ဤတင်ဆောင်မောင်ကပြောပါတယ်တိုးတက်တဲ့အမြင်ရှိတဲ့လူငယ်တွေအမျိုးသမီးတွေနိုင်ငံရေးမှာအခုထက်ပိုးပြီးတော့တက်တော်ကြကြပါလာမယ်ဆိုရင်တိုင်းပြည်အတွက်ကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်လာနိုင်တယ်လို့မတ်ဤတင်ဆောင်မောင်ကမျှော်လင့်ယုံကြည်ထားပါတယ်
။ဒီမှာတော့လူငယ်အများကြီးပါဆိုင်နေကြတယ်။နောက်မျိုးသမီးတွေအများကြီးပါဆိုင်နေကြတယ်။ပထမဆုံးနိုင်ငံရဲ့ပေါင်တဲ့လူကြီးတွေရောနိုင်ငံရေးခန့်ကန်တာတွေမှာရောကြီးလာရင်အားလုံးကလူကြီးတွေဆိုအဲ့လူကြီးတွေနဲ့ခု18နှစ်လူငယ်နဲ့အသွေးခွာတားကွာပါရင်ပေါင်ရအောင်ဆိုလူငယ်တွေပါမိုင်းနောက်တဲ့အခင်ချင်းမျိုးကိုပန်ဒီပေးတင်တယ်လို့ထင်တယ်ဒီတိုင်းပါလာပါလို့ပြောတာချက်ဆိုင်လေဟိုမှာသူတို့လိုက်ပါနိုင်တဲ့အခင်းချင်းမျိုးကိုရလည်းဥဆောင်ပေးတင်တယ်ထင်တယ်ဥမာအဖြစ်ကျွားတို့ခွေးကြီးတို့ခြေချဥပေးမှာဆိုရင်ကျွားတို့25နှစ်ပြည့်မှာဝင်ပြိုင်လို့ရတယ်လေဒါပေမဲ့18နှစ်လောက်နဲ့ဝင်ပြိုင်လို့ရရဲဆိုမှဥပဒေပြောင်းလိုက်လဲဘာမှမဖြစ်ဘူးရွေးချယ်တာကလူတို့ကရွေးချယ်ရမှာလေကျွားတို့ကအလိုလျောက်တက်သွားတဲ့ဟာမဟုတ်တဲ့ခါကျတော့မှပါဝင်ဖို့ရောအဲ့လိုမျိုးလေးဖြေလျှော့ပေးလိုက်ရင်တော့ငွေလေးပူပြီးပါလာနိုင်တယ်လို့ထင်တယ်နောက်တစ်ခုကအကာအကွယ်ပေးမှုလည်းရှိရမယ်ဒီတိုင်းပါလာခိုင်းလို့မရဘူးအခုရွေးကောက်ပွဲနေလာရင်တိုက်ခိုက်ခံရတာအများဆုံးကအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတိုက်ခိုက်ခံရတာအများဆုံးပဲအခုဆိုရင်ကျွန်မဆိုလည်းလူမှုမီဒီယာကွန်ရက်ပေါ်မှာအများကြီးတိုက်ခိုက်ခံထားရတယ်ဒါတကယ်ပဲကျွန်တော်တို့ကလုံးလုံးလောက်လောက်ကာကွယ်ပေးတဲ့ဥပဒေမျိုးမရှိဘူးဆိုတော့အခါကျတော့လေဒီတိုင်းလိုက်လို့မရအောင်ကဲပါလာပါဆိုပြီးဒီတိုင်းဆွဲခေါ်လိုက်လို့မရအောင်သူတို့တဲ့အကာအကွယ်လည်းပေးရမယ်လို့ကျွန်မထင်တယ်သူတို့ပါလာနိုင်တဲ့အခွင့်အလမ်းတွေလုတ်ပေးတင်တဲ့အကောင်ဖွဲလုတ်ပေးတင်တယ်လို့ဒါမှအရာဒီငယ်အများကြီးအမျက်သမီးအများကြီးပါလာမယ်လို့ထင်ပါတယ
်တကယ်တော့လူငယ်တွေဟာတန်းကြီးရဲ့အနာဂတ်တက်အားတွေပါလူငယ်တွေရဲ့အနာဂတ်လှပါမှတန်းကြီးရဲ့အနာဂတ်ဟာလည်းကြောက်ပါနိုင်မှာဖြစ်ပါတယ်အရေးချင်းပြေဝပြီးအတွေ့အကြုံရှိတဲ့လူငယ်မျိုးဆက်သစ်တွေမွေးထုတ်ပေးဖို့ကလူကြီးတွေရဲ့ကြာဝင်ဖြစ်တယ်လို့ဒီလိုမွေးထုတ်ပေးခြင်းအဖြစ်တန်းကြီးရဲ့အနာဂတ်ကိုအကောင်းဆုံးပုံဖော်ရရောက်နိုင်တယ်ဆိုတာတင်ပြရင်းနဲ့ဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ဒီမှာခင်ဗျာတွေ့ပါရှင်။